2019ခုနှစ်မှာစစ်တပ်ရဲ့အကြမ်းဖက်ပြိုခွင်းမှုကြောင့်နေရာဆွန့်ခွာထွက်ပြေးခဲ့ရပြီးနောက်ပိုင်းဘင်္ဂလားဒေ့ရှ်နိုင်ငံမှာနှစ်နဲ့ချီတောင်းတနေတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာမြန်မာနိုင်ငံကိုနေရာပြန်ပို့ဖို့ကြာတာပရင်းနေ့ကဆန္ဒပြတောင်းဆိုခဲ့ကြပါတယ်။ဒုက္ခသည်စခန်းတွေမှာနေထိုင်ရတဲ့အခြေအနေတွေဆိုးဝါးနေလို့နေရာပြန်နိုင်ရေးဆန္ဒပြခဲ့ကြတာဖြစ်ပြီးအသက်အရွယ်ကြီးသူတွေအပါအဝင်ဒုက္ခသည်တွေဟာအလံနေဝင်ရမ်းပြီးကြွေးကြော်တာနေရွတ်ဆိုခဲ့ပါတယ်။တွေးဆုံမေးမြန်းတာတွေစီစစ်တာတွေမလုပ်ပဲကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR ကပ်ပြားတွေနဲ့မြန်မာနိုင်ငံကိုပြန်ကွင်းရဖို့နိုင်ငံသားအခွင့်အရေးအပါအဝင်လူအခွင့်အရေးပေးဖို့နေရာပြန်ရေးကိုမတားဆီးကြဖို့ဆန္ဒပြသူတွေကတောင်းဆိုကြပါတယ်။ကမ္ဘာအကြီးဆုံးဒုက္ခသည်အခြေချနေထိုင်ရာဖြစ်တဲ့ဘင်္ဂလားဒေ့ရှ်အရှေ့လယ်ပိုင်းအရှေ့တောင်ပိုင်းမှာရှိတဲ့စခန်းတွေမှာရိုဟင်ဂျာတပ်သားကျော်ခိုလုံနေပါတယ်။အများစုကလွန်ခဲ့တဲ့6နှစ်နေပါကမြန်မာစစ်တပ်ရဲ့ဖြိုခွင်းမှုကြောင့်တိတ်ဆောင်ခဲ့တာဖြစ်ပါတယ်။ဒုက္ခတဲ့စကားနေမှာရာဇဝင်မှုတွေမြင့်တက်တာအကျန်းတန်းတဲ့နေထိုင်ရေးစားသောက်ရေးနဲ့အနာဂတ်မရှိတာတွေကြောင့်ရိုဟင်ဂျာဒုက္ခသည်တွေကမလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေကိုလှေတွေနဲ့ထွက်ပြေးကြပါတယ်။